virus ရောဂါကူးစက်ပြန့်ပွားမှုတွေဟာ2020ဇန်နဝါရီလလောက်ကစတင်ခဲ့တာဖြစ်ပြီးမတ်လလောက်ရောက်တဲ့အချိန်ကျတော့ယောဂါကူးစက်ခံရသူတွေကိုအကူအညီပေးနေတဲ့ဆေးဝန်ထမ်းတွေပါကူးစက်ခံရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒါပေမဲ့တိတိကျကျသုတေသနလုပ်ထားတာကတော့အီဘီလာဇန်ပိုင်းလောက်ကမှသိရှိရပါတယ်။အီတလီနိုင်ငံမီလန်တက်ကတူကပြုလုပ်တဲ့သုတေသနတစ်ခုမှာအီတလီနိုင်ငံမှာဆေးဝန်ထမ်း 6,000 ကျော်ယောဂါကူးစက်ခံပြီးအထူးကုဆရာဝန်ကြီး94ဦးအသက်ပေးဆက်ခဲ့ရပါတယ်။တရုတ်နိုင်ငံကစီးရင်ကိုတော့အတိအကျမသိရပေမဲ့ယောဂါစပြီးဖြစ်ခဲ့တဲ့ဝူဟန်မှာဆေးဝန်ထမ်း60ရာခိုင်နှုန်းလောက်ဟာယောဂါကူးခဲ့တယ်လို့အမေရိကန်ဆေးပညာစာဆောင်တစ်ခုမှမတ်လကရေးပါတယ်။အဲ့ဒီစာဆောင်မှာပဲတရုတ်တနိုင်ငံလုံးမှာယောဂါဖြစ်ပွားသူရဲ့ 3.8 ရာခိုင်နှုန်းဟာဆေးဝန်ထမ်းတွေဖြစ်တယ်လို့ဖော်ပြထားပါတယ်။အခုလိုဆေးဝန်ထမ်းတွေဘာကြောင့်ယောဂါကူးစက်ခံရပါသလဲ။အဓိကကတော့ယောဂါနဲ့ပတ်သက်ပြီးအစပိုင်းကတည်တည်ချာချာမသိကြသလိုလူနာကိုကုသစဉ်အကာအကွယ်နဲ့ဝတ်ရမယ် PPE လို့ခေါ်တဲ့ဝတ်စုံတွေအပါအဝင်နှာခေါင်းစည်းမျက်နှာကာပါလက်အိတ်စတာတွေလည်းလုံလောက်မှုရှိလို့ဖြစ်ပါတယ်ပြီးတော့ဒီပစ္စည်းတွေကိုဘယ်လိုအသုံးပြုရမလဲဆိုတာလည်းမသိရှိကြပါဘူးဒီစေဝန်ထမ်းတွေရဲ့အတွေ့အကြုံကနေစေပညာပိုင်းစီမံခန့်ခွဲမှုပိုင်းတွေမှာလုံးတဲ့လုံထိုက်တာတွေကိုမီးမောင်းထိုးပြခဲ့တာမို့နိုင်ငံတိုင်းမှာစီမံခန့်ခွဲမှုပုံစံတွေပြောင်းလဲလာပါတော့တယ်။အရှိတောင်အာရှမှာယောဂါအဖြစ်များတဲ့နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံမှာဆိုရင်ဆရာဝန်တွေဆေးဝန်ထမ်းတွေကိုကျန်းမာရေးဝန်ကြီးဌာနကနေအီးမေးလ်နဲ့သတင်းအချက်အလက်တွေကိုအမြဲပေးပို့နေပါတယ်။မလေးရှားနိုင်ငံမြောက်ပိုင်းမှာအလုပ်လုပ်တဲ့မြန်မာဆရာဝန်ဦးဖြစ်တဲ့ဒေါက်တာခိုင်လင်းပြောပြတာကတော့
PPE တော့ဝတ်မယ်တော်ပြီးတော့ဒီ protocol ဘယ်လိုရှိတယ် guideline ဘယ်လိုရှိတယ်ဆိုတဲ့ဟာကိုဒီကဒီကျမအေးခါနာပြီးတော့ကျွန်တော်တို့ဆရာဝန်တွေအကုန်လုံးကိုစေကန်းတွေအကုန်လုံးကို email နဲ့တစ်ခါတိုင်းဆက်သွယ်ပြီးတော့နောက်ပြီးတော့ဒီ GP group ထဲမှာလည်းပဲအကုန်လုံးအဲ protocol တွေကို share လုပ်ထားရဲပေါ့နော်ဆိုတော့ဒီဘယ်လိုသုံးရလဲဘယ်လို safety measure တွေဘယ်လိုလုပ်ရမလဲဆိုတော့အကုန်လုံးကတော့အဝေးဖြစ်တယ်အထူးတလည်းကြီးဒီလိုကြီး live training ပေးတာမျိုးတော့မရှိဘူးအဲ့ဒါပေမဲ့ကျွန်တော်တို့ရဲ့အားနည်းချက်ကပါလဲဆိုတော့ဒီ full set PPE ကဒီတကယ်ဆေးရုံမှာ emergency ဌာနမှာတို့က specific covid team ဆိုတာရှိတယ်အဲဆိုတော့ဒီ covid team ကိုမာတာဝန်ကျနေတဲ့ဆရာဝန်နဲ့ဒီ front line healthcare workers တွေကတော့မနေ့ကနေညအထိတို့ရဲ့ဥပမာ shift 12နာရီဆို12နာရီ8နာရီဆို8နာရီတို့ကအဲ့ဒီ full PPE ကိုဝတ်ထားတယ
်မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ရင်မြို့တိုင်းမှာအထူးတိုက်ပြည့်ရေးအဖွဲ့တွေထားရှိပြီးအကာအကွယ်ဝတ်စုံတွေအပြည့်နဲ့အသင့်ရှိနေပါတယ်။ဆေးရုံကိုရောက်လာတဲ့လူနာတွေကိုကုသပေးပါတယ်။တခြားဖျားနာလူနာတွေအတွက်ဆေးကန်းတွေပြင်ထားပြီးဆေးကန်းလာပြတဲ့လူနာတွေကို PPE အကာအကွယ်ဝတ်စုံဝတ်ဆင်ထားတဲ့ဆေးဝန်ထမ်းတွေကဆေးကန်းနဲ့မဝင်ခင်လာရတဲ့အကြောင်းရင်းနဲ့ခီးသွွားခဲ့တဲ့ယာဆွင်ကအစမေးမြန်းပါတယ်။လူနာမှာvirus ကူးစက်ခံရတဲ့လက္ခဏာပြနေတာဖြစ်စေပြိပခီးသွားတဲ့အတွေ့အကြုံရှိတဲ့လို့တွေ့ရှိရတဲ့ဖြစ်စေသူ့ကိုကိုရိုနာဗိုင်းရပ်စ်လူနာတွေကြည့်တဲ့သတ်မှတ်ထားတဲ့နေရာကိုလမ်းညွှန်ပေးပါတယ်ဒီလိုပြင်ဆင်မှုတွေအကာအကွယ်တွေကြောင့်မလေးရှားနိုင်ငံမှာလူနာစီကနေပြီးယောဂါကူးခံတဲ့ဆေးဝန်ထမ်းမရှိဘူးလို့ဆိုပါတယ်ဒါပေမဲ့ဆရာဝန်တူကတော့မိသားစုဝင်တူထံကနေပြီးတော့ယောဂါကြားခဲ့ပြီးအဲ့ဒီဆရာဝန်ထံကနေတခြားလုပ်ဖို့ကင်ပက်တွေကူးခဲ့တာရှိတယ်လို့ဒေါက်တာခိုင်လင်းကပြောပြပါတယ်။ကဲမြန်မာနိုင်ငံကအခြေအနေကရောဘယ်လိုရှိနေပါသလဲ။ပြီးခဲ့တဲ့အီဘီလာဇန်ပိုင်းလောက်ကမှစပြီး PPE ဝတ်စုံကိုဘယ်လိုဝတ်ဆင်ရမလဲဆိုတာနဲ့ပတ်သက်ပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗီဒီယိုနဲ့ပြတာကို Facebook စာမျက်နှာမှာတင်ထားပါတယ်။ဆရာဝန်များအသင်းကလည်းမြို့နယ်တွေမှာ Community Fever Clinic လို့ခေါ်တဲ့ပြာနာကုသဆေးကန်းတွေဖွင့်ခဲ့ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်မဟုတ်တဲ့လူနာတွေကိုကုသဖို့ဖြစ်ပြီးဆေးကန်းကိုအကူအညီပေးဖို့အတွက်ဆရာဝန်တွေကိုလည်းသင်တန်းပေးနေတယ်လို့အငိမ့်စားဆရာဝန်ကြီးတူဖြစ်တဲ့ဒေါက်တာတန့်စင်ထွန်းကပြောပါတယ်။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ဝေဒနာရှင်တွေကနေပြီးတော့ယောဂါကူးစက်ခံသူဆေးဝန်ထမ်း5ဦးရှိတယ်လို့အငိမ့်စားထွေထွေယောဂါကူးဆရာဝန်ကြီးဒေါက်တာတန့်စင်ထွန်းကပြောပါတယ
်။ဒါတွေ့ရတာကတော့အဲဒီရောင်းစေုံရာမက်ဆေ့ချ်ဆောင်မကြီးနဲ့
သူနဲ့ပတ်သက်ပြီးတော့ nurse မှ2ယောက်3ယောက်နောက်ပြီးတော့နောက် positive ကိုဆရာဝန်တယောက်ဟာလူနာတယောက်ကိုသွားကြည့်ရင်လည်းအဲ့လူနာကနောက် positive ဖြစ်နေတော့အဲ့ဆရာဝန်ရဲ့နောက်ဆရာဝန်ကသူ့နယ်ကိုပြန်သွားတဲ့အခါကျတော့နေမှာသူကသူ့ဆရာမတယောက်ဆိုအားလုံး5ယောက်တွေ့နေတာတည်တည်နေတာပ
ါဒါအပြင် coronavirus လူနာအမှတ်109နဲ့အနီးကပ်ရှိခဲ့တဲ့ဆေးခန်းကဆရာဝန်4ဦးနဲ့သူနာပြု2ဦးလည်းယောဂါရှိမရှိစောင့်ကြည့်ခံရပါတယ်ခင်ဗျာ Thank you.